အခုလိုမျိုးရခိုင်ပြည်နယ်တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေအိုးအိမ်မဲ့စွန့်ပြေးထွက်ခွာနေရပါတယ်စစ်ပေးရှောင်ဒီအနေနဲ့ဒီစားဝတ်နေရအခက်အခဲရှိရတဲ့ပြင်လူငယ်ကျောင်းသားတွေပညာသင်ဖို့အတွက်ခက်ကြုံနေရတာပါရခိုင်ပြည်နယ်ကစစ်ပေးဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုတော့ကုဇော်ဝင်းလိုင်စူးစီးတင်ပြထားပါတယ
်ရခိုင်တိုင်းဒေသနဲ့ကန်အဖွဲ့ AA နဲ့တပ်မတော်တို့အကြမ်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသတွင်းမှာစစ်ဆောင်တွေတနည်းတခြားတိုးလာနေပြီးဘူးသီးတောင်နဲ့ရေသိပ်တောင်မြို့နယ်တွေထဲမှာတင်စစ်ပေးဆောင်ဒုက္ခသည်၄တောင်လောက်ရှိနေတာပါ ပြန်ကြားရေးဝန်ကြီးဌာနရဲ့ဖိတ်ကြားချက်အရရခိုင်ပြည်နယ်အတွင်းမောင်တော်နဲ့ဘူးသီးတောင်ဒေသတွေကိုဖေဖော်ဝါရီလ29ရက်ကနေ29ရက်နေ့အထိ3ရက်ကြာတွားရောက်ခဲ့တဲ့ခီးစဉ်မှာကိုယ်တိုင်လိုက်ပါသွားတဲ့ VOA သတင်းဌာနကဒေါက်ခင်မျိုးသက်ကဒေသခံတွေကိုတွေ့ဆုံမေးမြန်းခွင့်ရခဲ့တာမှာမောင်တော်မြို့နယ်ဆယ်တော်ရွာကိုမိသားစုနဲ့အတူထွက်ပြေးလာတဲ့စစ်ဆောင်မခင်စောမှုကသူတို့ရွာမှာရှိနေစဉ်ကြုံတွေ့ခဲ့ရတဲ့တိုက်ပွဲအခြေအနေတွေကိုအခုလိုပြောပြပါရစေ
။ဘုံတွင်တည်းမှာတညာလုံးနေရတယ်။မနေမိုးလင်းတော့အပေါ်တဲတာနဲ့သူတို့ပြေးသေးတယ်။အဲ့ဒီတော့သမင်းတို့မနေရတော့ဘူး။သမင်းလည်းမစားရသေးဘူး။သမင်းလည်းမချရသေးဘူး။ဒီရှုံတစ်ဖက်ကန်ကိုအကုန်လုံးရောကနေအကုန်လုံးပြေးကြတာ။အဲရှုံတစ်ဖက်ကန်ရောက်တော့အဲ့မှလည်းမနေရတော့ဘူး။လှမ်းပြီးကြားမယ်။အဲ့လိုဆိုရင်ဆိုင်နဲ့အခြားဘုံဆဲလေးစီးပြီးတော့အခြားတရောကိုပြောင်းတယ
်။နရုံတောင်ရွာမှာလာရောက်တင်းချောင်နေတဲ့အမခင်ခင်ဝင်းကလည်းတိုက်ပွဲတွေရက်စေခြင်းတဲ့အကြောင်းအခုလိုပြောပါတယ်
။တိုက်ပွဲတွေကိုရက်စေခြင်းနဲ့သမီးတို့ရောပြန်ခြင်းနဲ့အဲ့ဒါဒီမှာနေရတာသမီးတို့ကစိတ်မလဲဘူးမပျော်ရွှင်ရဘူးပြောမှနေခြင်းတယ်လို့
ဆယ်တော်ရွာကဖုန်တွေကြီးကျောင်းမှာစစ်ဘေးချောင်နေတဲ့မလတ်မြဝင်းဟာအထက်တန်းစာမိုးဝဲဖြစ်ဖို့စူးစမ်းနေသူတဦးဖြစ်ပါတယ်။ဒါပေမဲ့မိသားစုနဲ့ကွဲကွာနေတာကြောင့်စာတင်ရတာအဆင်မပြေဘူးလို့သူက VOA ကိုခုလိုရှင်းပြပါတယ်
။စာတော့ကျစ်လို့ကျစ်တယ်ဒါပေမဲ့စိတ်ထရအရှုံးနေတယ်။ရွာမှာကျန်ခဲ့တဲ့အဖေမေတွေကိုစုံရင်တော့ပေါ့နော်တေးပွေးကြအဖေတွေမေအဆင်ပြေပါမလား။ကိုကတော့အဆင်ပြေလို့ပေါ့နော်ဒါပေမဲ့အဖေမေကအဆင်ပြေမလားအဲအကိုတွေကိုစုံရင်လည်းပေါ့နော်ခါလေကြရင်ငိုမိတယ်ရွာရောအမေတို့ရောအကိုကြီးရောလွမ်းပြီးငုံမိနေစာစာဖတ်ကိုစိတ်မရောက်ဘူးပေါ့အစိတ်တွေရှုပ်ထင်းနေတယ်အဲ့လိုကြီးဖြစ်ပါတယ
်တင်းတခြားဒုက္ခတွေအရေးအတွက်တိုးများလာနေတာကြောင့်ဒီဒုက္ခတွေကိုလက်ခံပေးထားတဲ့ဖုန်းတော်ကြီးကျောင်းတွေလည်းရေရှည်ထောက်ပံ့ပေးနိုင်ဖို့အခက်အခဲရှိလာနေတယ်လို့သူကျောင်းမှာလာရောက်နေကြတဲ့ကျောင်းသူကျောင်းသားတွေကိုအခမဲ့ပညာဒါနပြုနေတဲ့မောင်တော်မြို့နယ်တိရိမင်္ဂလာရွာမှကျောင်းဆရာတော်အရှင်ဝိက္ခဏကမိတ်ပါလေန
ံပါတ်၁အခခဲဆုံးကနေရာပဲနေရာမရှိတဲ့တောင်ကဥစဉ်မှာဒီကလေးမတွေကိုထားဖို့တော့ရော်ထင်းမှာအားရပုံကိုဒီစီတွေကဥမှာငွေကြီးကြီးတန်တဲ့အိမ်တွေကိုငှားပြီးတာဒီလိုထားရတယ်။ပထမဆုံးရောက်လာတဲ့ကျောင်းသားတွေကလည်းဥစဉ်မှာ30လောက်ပဲလာခံမယ်လို့ရှိတဲ့ကများလာတဲ့ခါမှာဥစဉ်မှာနေဖို့ထိုင်ဖို့အခက်အခဲဖြစ်တာပေါ့။ပထမဆုံးဒုတိယကျဥစဉ်လုံးမှာဘယ်လိုပြောဆိုစားရေးပေါ့လေ။စားဖို့တော့ဥစဉ်မှာကဘယ်လိုပြောလဲဆိုကဒီဌာနဆိုင်တွေကလည်းမလူနောက်ပြီးပြေရင်ပြေပါအဖွဲ့စစ်တွေကလည်းဥစဉ်မှာလူတန်းရမရှိမိမိရဲ့ရှာဖွေပြီးတော့ရတဲ့ဟာဥစဉ်တရားတွေပါတယ်နေနေလိုက်ဟောတာပေါ့လေတရားဟောလို့ရတဲ့ငွေနဲ့နေနေပါပါဒီကလေးတွေပေါ့အစင်ပြေသလိုဒီလိုကျွေးမွေးတာဖြစ်တယ
်စိပေးဆောင်ဒုက္ခတွေဟာဘယ်ပေါင်းစုံကအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့လမ်းမဖုန်းတော်ကြီးကျောင်းစစ်ချောင်းစခန်းမှာအင်အားတွေဆောက်လုပ်လူတန်းနေတဲ့မေယူတောက်ရည်တန်းအဖွဲ့ကဥဇော်ဝင်းကလည်းပြောပါတယ
်စစ်ချောင်းတွေတော်တော်အခက်အခဲကလူသားတယောက်ရဲ့လူအဆက်အကုန်လုံးဟာခက်ခဲတာပဲတော့ဘာမှတော့အဆင်မပြေဘူးခင်ဗျာအဓိကသူလုံချုံမှုပေါ့ပညာရဲ့လုံချုံမှုပေါ့နော်ကျမ်းမာရဲ့လုံချုံမှုပေါ့ဒါအလုတ်ကအခွန်ရဲ့လုံချုံမှုပေါ့ဒီတုပ်ခုတူလုံးအတွက်လုံချုံမှုတွေတူတူမှာကြောက်ဆုံးနေရတယ်ပါဆိုအခုကျွန်တော်တို့ကိုဒီလူကကက်မှာရှိတဲ့လူတွေရဲ့စာဝတ်နေရဲ့အတွက်ကတော့ကျွန်တော်တို့ဒီအစောအလူပြပြန်ကနေနေ့ကိုဆန်နှလုံးပြတာပေါ့နော်ဒီနှလုံးနဲ့သူတို့ဒီမှာပဲဖြစ်တယ်လို့ပေါ့စူးစားပြီးရုံးကန်ချက်တင်နေရတာပေါ့နော
်ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေဖြစ်ပွားနေတဲ့တခြားဒေသတွေမှာလည်းစစ်ပေးဆောင်ဒုက္ခတွေထောင်နဲ့ချီရှိနေသေးတယ်လို့ချင်းပြည်နယ်ပလောဝဘက်မှာလည်းတိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေသူထောင်နဲ့ချီပြီးရှိနေတာပါစွာတပ်ဖွဲ့တွေနဲ့အေအေတို့အကြားကတိုက်ပွဲတွေကြားမှာမြေစာပင်ဖြစ်ပြီးခုချိန်ထိတိုက်ပွဲအခြေအနေရော့ကျမလာသေးတာကြောင့်စစ်ပေးဆောင်ဒုက္ခတွေရဲ့နေရပ်ပြန်ရေးအိမ်မက်ဟာလည်းအလန်းဝေးနေစေဖြစ်သလိုတိုက်ပွဲကြားမှာပြေးမိနေတဲ့ကလေးငယ်တွေရဲ့အနာဂတ်ပညာရေးဟာလည်းမသေးကြမရေရာတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ